那他二十六处女，他那么一家是三十多年，在我来年那里年工六年，今年三两年让我们不断增长又这个东西，虽然我们不大的那个夜间先先把这个安排，昨天就他不在场啊，他这里也就是不累的。三路高面啦，看啦，又摸了啦，就在查水呀。这都高面楼梯虽然黄庙块呀，底下在那要讲的是，要说底下的景，不如面干的。这都楼梯不过于黄庙块呀，这个要讲。现在底下我要五十多个月，这个都是了，那么对吧？那个家大里头。因为我在那里啊都有比一直在中国在家被啊比这个都是回来去的啊。看看到说要按理记得哈喽我看这回就是在那里在南京交文集南京一直要上高楼看呗在家被啊看看到那些把文件啊那那要比较简单的这样的。还有今年增加的家里今年也得啊多少个还有收买的家里有些东西。还有收买的家里有增加过下里的你看看。增加过下里的三楼当家里用三三八里用。因为把家里家的三家楼里用小米小家里用跟你讲啊那阿杜家那居住家里用。还有阿姨住在上面的这些蛮居住家里。他现在呢不过一路现在都能够能成老板一旦都把老样变成了不过一路他不如他就在这边嘛住在这边嘛住在那边嘛那时候也是要的你现在不想变成你在这不过一路所以还有几个人的你嘛拉你了住在这边嘛不这边嘛不一个进入我的健康你就问大家好嘞这边说到了三大部队呗这种新旧王大部队压拉力的制度的压力都接触了不压拉这种事反驳不出来是的他们楼里压力咱们高没有目标这个要王大爱阳部和这些他们楼里压力制度没有出来制度都出来了这种王大部队帮助这个新旧爱阳最前嘛你衰衰的呀现在给不都没有见到过去的就接近十年还有一个马的马的什么一第一三十年我的五十多年就这个不马这里的算阿拉拉是这样子的第一的阿拉里有多少米的阿拉有多少阿拉不过你啊第二个我都找你家去来的跟阿里他地面里阿里我都下去了不然年少也只要把你先不好你应该好就让人家把你也吃了不是这样吗阿里谁家里有没有有时间呢阿里没有时间给你的就在那哈这时候你还是这样把你不做应该要的这样我不做到阿信这样我来的是说明白要求这样我不做来干的这样这样今天给我不做要求但刚刚你的信这样这样阿罗帮来的人拿中华我不不做你的那些人不是有事你的不做有啊我忘了在那个压哪里去但是他们很高嘛那个压估计你这个困难你的身体在那你看这个呢自己老百姓你都没有啊这些压难找的可把那亲戚的你要你那么远的亲戚的人呢家里的你啊怎么想吧家里的亲戚的你怎么想吧哎大家我哭泣嘛家里的亲戚家里的亲戚我自己做的给叔叔帮助楼里亚的一个这些吧完全完全亲戚的哎你完全完了心目了这都搞不了解你了嘛业绩都没你看咱那时候都该嘛 တတိခါရမယ့်အချက်ကဘာလို့လဲကိုယ်တူတဲ့အမှုဒါနနဲ့ပတ်သက်ပြီးသက်ကိစ္စဒါနနဲ့ဒီသတိသာလှူမှုဆိုတာအရေးကြီးတယ်သမန်ပြီးလဲတယ်ဒီကမျိုးမှုပဲနဲ့သတိသာစိတ်ထဲမှာမြဲမြဲလှူထားပြီးတော့ရှိတယ်စိတ်ကြည်ကတ္တဝါဒါနလေးဒီပူဇော်လိုတဲ့စိတ်တွေချီးမြှောက်လိုတဲ့စိတ်တွေပံ့ပိုးပြီးတော့ရှိတယ်သာဟာသာဒါနလေးဒီကိုယ်တိုင်ပါဝင်ပြီးတော့ကိုယ်တိုင်လည်းလည်းသိတတ်တယ်ဆိုတာမျိုးဒါဟာအတ္တမအရေးကြီးတယ်နော်ဒါတစ်ခုကကိုယ်လူတဲ့အလူဒါနကနည်းသည့်ဖြစ်စေနားသည့်ဖြစ်စေစိတ်ထဲမှာဆွမ်းမတ်လာပြီးစိတ်ထဲမှာရောက်သွားပြီးအောင်မြင်မြင်လုပ်ပြီးပြီဆိုတဲ့ကံဟာသိငယ်တဲ့ကံပဲဖြစ်စေကြီးမားတဲ့ကံပဲဖြစ်စေလောကမှာကိုလိုသမျှညှို့သိကြသွားလာမည်ကြောက်သွားတာကဘာမှမရှိဘူးလို့ပြောတယ်။ကံဟာအသေးခွဲပဲအကျိုးမပေးပါဘူးလို့စိတ်ထဲမှာယူထားတယ်။ကုသကံဟာဒီအကျိုးပေးစရာအခွင့်ကြောင်းလာလို့ရှိရင်ဒီကအကျိုးပေးနေ။ရောင်စီးသေးတာသေးပြီလည်းနေရာတကာမှာသူပေါက်နိုင်တဲ့အဆိုင်ပဲရှိတယ်။ဒီမှာလည်းအသေးကြီးလေးမှပေါက်တာမဟုတ်ဘူး။ရောင်စီးလေးလိုသေးသေးလေးကလည်းပေါက်တာ။အဲ့ဒါလိုပဲကံတရားဟာသေးသည့်ရှိသည့်မဟုတ်ပဲလေ။ဒီနေ့စိတ်ထဲမှာအကျဉ်းချင်းဖြစ်လာလို့ရှင်အာသိရဲ့အာသိဝနာပြေရောဆိုတာအဲ့ဒါဆိုအာသိလာပြီဆိုလို့ရှင်သူကစဉ်းငင်ဖြတ်တ်ဖြစ်လာပြီဆိုရင်အာသိလာတဲ့အခါအကုသိုလ်ဆိုရင်ဆုံးကျိုးတွေကိုပေးလာနိုင်တယ်ကုသိုလ်ဆိုလို့ရှင်ကောင်းရွှေဆန္ဒတွေကိုပေးလာနိုင်တယ်ဒါကြောင့်ကံတရားရဲ့တဘာဝသိရှိနားလည်လို့ကုသနာမှာကောင်းရွှေဆန္ဒရရတင်နိုင်တယ်ကုသိုလ်တရားတွေပြတ်ပွားလာကျေနပ်အဆောအဲဒီကုသိုလ်တရားတွေဆိုတာအဓိကကဘာတွေလဲကုသိုလ်တရားတွေရှိဖို့ကျကိုအမြဲတမ်းတတိထားဖို့တရားဘာမျိုးရှိအဲဒီဘာမျိုးကုသနာမှာပြည့်စုံနေပြီဆိုရင်ကိုလိုချင်တဲ့ထူထောင်နေပြည့်စုံလောကလူတွေကထူထောင်ဆုံးလို့ရှိရင်ကုသနာမှာပြည့်စုံရမယ့်ဟာတွေကိုတော့မေ့ထားပြီးဒုစရဏလေးတစ်ခုတည်းနဲ့တောင်းတော့မရနိုင်နော်ကုသနာမှာတကယ်ထူထောင်ကြည့်တယ်ဆိုလို့ရှိရင်ကို့မှာထူထောင်ကြည့်နိုင်တဲ့အခြေအချင်းတွေရှိသလားဆိုတာကိုအရင်သတ်သိဖို့လိုထူထောင်ကြည့်နိုင်တဲ့ကိုယ့်ရဲ့စိတ်ရဲ့အခြေအချင်းတွေဒီတွေးတွေကဘာလို့ဆိုနံပါတ်၁သတ္တာတဲ့သတ္တာဆိုတာသစ္စာဗျာရဲ့အသိဉာဏ်ကိုယုံကြည်တာဗျာရဲ့အသိဉာဏ်ကိုယုံကြည်လို့ကိုလိုတဲ့ကံတရားကိုယုံကြည်ခြင်းကံတရားရဲ့အကျိုးကိုယုံကြည်ကြုံကြည်ရဲဆိုဆုံးဖြတ်တာစိတ်ထဲမှာအလုပ်ကလုံးဝမဲ့လုပ်တဲ့နေတကယ်ကိုကြိုးရှိတယ်ဆိုစိတ်ထဲမှာကြုံကြည်ထားတဲ့အခါကတ္တဟုတ်တယ်အဲဒီကတ္တဆိုရဲ့ကုသိုလ်ကောင်းမှုပုံမှာယုံကြည်ပြီးတော့စိတ်ဝင်စားနေတယ်သရတရားကောင်းမှုနေတယ်ဆိုလို့ရှိသူကကုသိုလ်ကိုစိတ်ဝင်စားနေတယ်ဒီရက်သတ္တနဲ့သရတရားရှိတဲ့ပုဂ္ဂိုလ်ဟာဘယ်လိုရည်ချင်းနေတိုးတက်လာနိုင်လို့ဆိုရင်သရသာအားဖြင့်ပြည်လာတဲ့ပုဂ္ဂိုလ်တရားမှာသတ္တနာကံမောသီလဝတ္တသီလရှိတဲ့ပုဂ္ဂိုလ်ကိုတွေ့ခြင်းနဲ့တတ္တံံသောတိမေသတိသူတော်ကောင်းတရားနာခြင်းနဲ့ဝိနည်းယိမိစေရမလားကိုရှိတာဘာလို့ပဲရှိရှိအများနဲ့ခွဲဝေစားခြင်းနဲ့ခွဲဝေပြီးတော့သုံးခဲ့တယ်ဆိုတဲ့ဥဒါအတုံးမိမယ်ဆိုတဲ့စိတ်ဓာတ်တွေကင်းရှင်းပြီးတော့အများကစဉ်းစားလာတဲ့ဒီပါးလေးတွေရှိပါတယ်။အဲဒီလိုအချိန်နဲ့သုံးရတဲ့ပြည့်စုံတာသရတရားရှိတယ်လို့သတ်မှတ်နော်။အဲဒီလိုသရတရားရှိတာလို့ဆိုရင်ကိုယ့်ကိုယ်သရတရားဖြစ်လားမဖြစ်လားသိရသေးဘူး။ဒီကလေးဥပုံနဲ့ဥပုံဆိုတာနဲ့သိလိုက်တာနဲ့ပုံပုံသရတရားရှိတဲ့ပုံပုံနဲ့မရှိတဲ့ပုံပုံဘယ်လိုွာသွားတော့လဲ။သရရှိတဲ့ပုံပုံဟာဒီနေ့ဥပုံနဲ့ပြည့်စုံအောင်ပါပဲဆိုသိနေတာ။အဲ့ဒါသရရဲ့သွားလို့ခေါ်တယ်။အဲဥပုံနေဖြစ်ပြီးမယ်လို့ငါမအားသေးဘူးလို့ဆိုလို့ရှိရင်သရတရားအားပြော့နေတယ်လို့ပတ်။ဥပုံနေနောက်ကြုံမှပဲသောင်းတော့မယ်ဆိုတော့ကုသိုလ်ထဲမှာစိတ်အားပြော့နေတယ်။အဲ့တော့အော်ဒီနေ့ကငါဥပုံသောင်းအောင်မယ်နေပဲဥပုံနေဖြစ်ခြင်းကိုစိတ်ထဲမှာဒီလိုအလေးနဲ့ထားပြီးတော့လောက်တာဒါသနာလို့ခေါ်တာ။သရသွားအားကပြည့်မှာသာမန်လေးနဲ့ဆိုရင်တော့ကုသိုလ်ကမဖြစ်ဘူးသိပြီနော်။ဒါကြောင့်မလို့သဒ္ဓါဟာကုသိုလ်တရားတွေကိုဖြစ်ပွားစေတဲ့အနေအထားလို့သဒ္ဓါကိုမြတ်စွာဘုရားက တတ္ထာဘိသံနဲ့သရဟာမျိုးစိတ်နဲ့လားတာတွေ့တယ်မျိုးစိတ်ဆိုတာအလုံးအခုလုံးတယ်တဲ့တခုကဘာလို့လဲမျိုးစိတ်ကြီးစိုက်ကြည့်ပါတရားစိတ်ကြီးရေထဲထားတတ်စုစိုက်ကြည့်ရင်တရားစိတ်ကြီးကဘာလို့လဲဆိုတာကိုသိလာသိလာတဲ့အခါမှာတရားစိတ်ကြီးကအောက်ကိုအေးကလေးဆင်းလာတာနဲ့တရားစိတ်ကြီးဖြစ်လာအပေါ်ကိုအမြောက်ကလေးကျတာနဲ့တရားစိတ်ကဒီအခုလုံးတာလုံးတာသာလုပ်ပြီးရင်ဒီတရားစိတ်ကပုတ်သွားတယ်ဟုတ်ပါတယ်ဆိုတော့သူလုံးကအလုံးတစ်ခုဆိုအရှင်းသာအောက်ကိုအမြင်စင်းနေအပေါ်ကိုမြင့်တက်ခြင်းဆိုတာအခုဒီလိုအဲ့ဒါလိုပဲသရာတရားကလည်းမျိုးစိတ်နဲ့သရာရှိလာပြီဆိုရင်သီလဆိုတဲ့အမြင်ကလေးဆင်းလာတယ်သမထဝိပဿနာရှင်းတယ်ပမာတိရှင်းတယ်ပညာရှင်းတယ်ဆိုတဲ့တခြားကုသိုလ်နှစ်ခုကလည်းအပေါ်ကိုအမြင့်တက်လာတယ်တော့အမြောက်ပြတ်လာတယ်သရာရှိပြီဆိုလို့ရှိရင်သီလနဲ့ဆောင်ရိတ်နဲ့သဗ္ဗဓမ္မပဒနာတည့်နေတယ်ဖြစ်တယ်။ကောင်းတာဒီပုံလို့ပြောတယ်။အဲ့တော့သရဟာဘောက်ရေးပြီးတင်တာရှိတယ်။တခြားသူတွေရဖို့သရဟာအဲအာသီးတဲ့လူရှိတယ်။သရဟာကနေပြီးတော့ဝိသုလိုက်တာတခြားသူတွေဖြစ်လာတာ။ဒါကြောင့်ဘုသရတရားဟာကိုယ်တိုင်နဲ့ရှိရမယ်။သရမမသိဘူးဆိုလို့ရှိရင်တော့ကုသိုလ်ကောင်းတာလုပ်ဖို့ခဲနေတယ်ကိုယ်တော်သရာရှိတော့ရှိတယ်အာမပြည့်တဲ့သရာဆိုရင်ဒီမြတ်သစ္စာအာမပြည့်တဲ့မိမိလို့ပဲပေါ့အလဲအောင်ပြေးနိုင်မှာမဟုတ်ဘူးအဲ့ဒါလို့အာမပြည့်ဘူးဆိုရင်တော့ကောင်းတဲ့အကျိုးတရားတွေကိုဆက်လက်ဆက်စီမှာမဟုတ်ဘူးဒါကြောင့်ဘုရားတရားရှိပြီဆိုရင်သာမန်ကုသိုလ်လည်းအောင်မြင်ပြီးတယ်ဒီကလည်းစောင့်နေတယ်သမထဝိပဿနာဘာဝနာကျင့်ရင်လည်းကျင့်ကုသိုလ်ကောင်းမှုနဲ့သရာရှိတယ်လို့ဖြစ်တယ်ဒီလိုပြောလို့နော်အဲဒီသရာတရားဟာလည်းသူတော်ကြီးပြီးတော့ဆောင်းပြီနောက်တစ်ခုသရာရှိတော့ဘာလုပ်လဲသီလဆောက်ပြီဘာဝတိလာပုံမှန်အနေနဲ့ဆောက်ပြီးရုံနဲ့မဟုတ်ဘူးတကယ်အလေးနဲ့ထားပြီးတော့ဆောက်ပြီဆောက်ပြီးပြီးတဲ့အခါမှာသီလဟာဆောက်ပြီးပြီးတဲ့ဆောက်ပြီးတဲ့အချိန်လေးမှာအလေးနဲ့ထားပြီးဆောက်ပြီးလိုက်ရင်ကုသိုလ်စိတ်ဖြစ်ပြီးမှန်တယ်ပြန်မိတ်ထားလိုက်ပြီဆိုရင်ကုသိုလ်အမတက်ဖို့ဒီတိုင်းနဲ့နေပါ။ဟုတ်။ဒီသီလကိုပြန်တတိယမှာကုသိုလ်အတက်တယ်။ဆောက်တည်ရင်ဆောက်တည်လိုက်တဲ့အချိန်ရင်းမှာလည်းကုသိုလ်ရတယ်။ဒီငါသီလဆောက်တည်ထားတာဆိုပြီးတော့ကုသိုလ်တွေကဆက်တက်ရနေတယ်လို့ဒီလိုမအောင်မိတ်ဘူး။ညာ။အဲ့ဒီကကုသိုလ်ဆိုတာဆက်ရှင်းမှဖြစ်တာ။ကုသိုလ်ထဲမှာဥပမာသီလဆောက်တည်ပြီးလုံးချင်အောင်လုပ်တယ်ပြောနေတာတွေပြောနေတယ်သွားနေတဲ့နေရာသွားနေတယ်ကျေလေကျောင်းနေတယ်ဒီကုသိုလ်ကဘာနဲ့ဥမတူလို့ဆိုတစ္တရဲ့တောခတ်ပြီးတင်လိုက်တာနဲ့ကုသိုလ်ဘာမှဆက်တာမဟုတ်ဘူးဟမ်အဲ့တော့တိုးလာအောင်ဘယ်လိုလုပ်အောင်လုပ်ကြည့်မင်းရှိတယ်ဆိုသီလကောက်နေပြီးပြန်ဆက်သားငါဒီကနေ့သူများတဲ့သတ်မိသလားသူများဥစ္စာခိုးမိသလားသာဝတိမိစ္ဆာသာရပြမမိသလားဘုဒ္ဓဝါဒလုံးမိသလားသုရမိရလုံးမိပြန်ဆက်သားဆက်ရတဲ့အခါမှာအခြေဆက်တာလေမလုံးမိဘူးဆိုရဲအခြေဆက်တယ်ဆိုရင်အော်ငါဘုရားအကြောင်းတော်လိုက်တာဇာဟနာပုဂ္ဂိုလ်ကြီးအရာဆိုတော့ဒီမှာဒီလိုပဲရှင်းသွားငါလည်းဒီလိုရှင်းရတယ်လို့စိတ်ထဲမှာဝန္တာကြည့်လို့မျိုးကြီးဖြစ်လာအဲဒီဝန္တာကြည့်လို့မျိုးကအရေးကြီးသီလနဲ့ပတ်သက်ပြီးတော့တမိုးကြီးဆက်တယ်အဲဒီလိုဝမ်းမြောက်ဝမ်းသာပြန်တည်ရလိုက်တဲ့အခါသီလပြိပာဝိကစိတ်သီလနဲ့ထုံဝမ်းသာတဲ့စိတ်ဖြစ်လာတယ်ဒီကဲအဲ့ဒီသီလနဲ့ထုံမှန်းတဲ့စိတ်ကြီးရဲ့စိတ်ကလောဘတွေဒေါသတွေမောဟတွေမကောင်းတဲ့အခြေအနေကိုစိတ်ကြောသတ်စေပြလိုက်တာပါအဲ့ဒီသဒ္ဓါကိုကြောင်းပြပြီးလို့ဖြစ်လာတဲ့ဒီသီလဟောသူ့အောင်ပြဖို့ဆိုချက်ဥပမာလူတွေကအသက်ရှင်ကြရသည်တမ္မဗျာတွေသူ့တောင်းနေသက်ရှိခြင်းမလားတမ္မခြင်းမလားပါဠိတော်တန်လုံးအောင်ဆောင်ဒီလိုဆိုလို့ဟောအနာရိပါဒလောကသောက်ပြီးတော့ကိုယ်ကိုပြန်စမ်းပြီးငါမောဒလုံးပြီးတော့သက်ရှိခြင်းနဲ့စမ်းမှသူဒီလောက်လို့ပြောသင်္ခေတ်ဆောင်အဲ့ဒါကိုသူတော်ပြည့်တယ်ဆိုအလုံးစုံမောဘဲနဲ့ဇမ္မာပါတိဆက်တော့ပါလေသူကဒီဒီလမလုပ်ဘူးဆိုလို့ရှိရင်စမ်းမှမဟုတ်ဘူးစမ်းမှမဟုတ်ဘူးတောင်းတဲ့အတိုင်းရနိုင်လို့ရှိရင်ဒီရာတောင်းဝင်ခိုင်တောင်းရမှာပေါ့နော်သစ္စာဗျာရဲ့အဆုံးအမကတောင်းဝန်တောင်းတာမရနိုင်ဘူး။ဆရာကရှင်းရှင်းလေးပြောတာမြေဘုရားကံသွားခြင်းနဲ့မြေလို့နဲ့ဘုရားကံသွားမှရမှာပေါ့။မြေလို့သင်မလို့ ဒီဘက်ကဆိုင်ပြီးတော့ဟိုဘက်ကငါသာခေါ်လဲပါတယ်ဒီမှာခေါ်မှာမဟုတ်ဘူး။အဲ့ဒီဒိဋ္ဌိကိုကိုယ်တိုင်လုံးမှဒီအကျိုးတရားတစ်ခုကိုလို့ရင်အကြောင်းတရားတစ်ခုလုံးပါဒီလိုဆိုတာ။အဲ့ဒါကြောင့်လို့သီလဆိုတဲ့တရားမှလည်းသူကောင်းကြည့်ခြင်းနဲ့ဆက်လို့ရတယ်။နောက်တစ်ခုရှိတဲ့နာမလို့ဆိုသုတ္တ။လောကမှာကျောင်းတင်လာရင်မြတ်စွာဘုရားတရားတော်တွေနဲ့ပတ်သက်ပြီးတရားနာရခဲကြတော့ဟောဖို့တရားနာနာပြီးတော့ကိုမှတ်တဲ့နာမှတ်တရားရဲ့အဆုံးမှတရားတော်ရောမမှုကြီးဆိုတာကိုမှတ်သားတယ်နာရီအေးတရားဝဲတရားနာရအခွင့်ရှိမှုဆိုရင်တရားနာအောက်ကိုခံသုတ္တလို့ခေါ်အဲဒီသုတ္တဆိုတာဒီဘုအဘောရဲ့သောတိသုတ္တတော်မှာတန်ဖိုးရှိတယ်မဟုတ်လား။သောတိဒီသရဏသာမယ်၊ဘာသာမယ်၊ဘောဓိတာရိသာမယ်။နောက်ဆုံးမှာစနေပြည့်လေးဖတ်တာတော့ဘယ်လိုရှင်းရလဲဆိုတာသိတယ်။နော်။အဲဒီလိုပေါ့သုတ္တဆိုဒီမှာစံတဲ့သုတ္တတွေကလောကမှာရှိတဲ့သုတ္တတွေနဲ့ကိုယ်ရှိမှုရတဲ့ကျင်းတန်ဖိုးရှိဆုံးသုတ္တကမြတ်စွာဘုရားရဲ့အဆုံးအမကိုနာယူမှတ်သားတယ်။ဆရာဟောတဲ့တရားတော်ကိုနာယူမှတ်သားတယ်။အဲ့ဒီကစဉ်းစားတဲ့လိုက်နာစဉ်းလုံးတွေသွားလို့မင်္ဂလာတုတ်တို့မေတ္တာတုတ်တို့စင်ရင်ရွတ်နေကြတဲ့ပုံစံရှိတယ်။မာတာယထာနိယံဗုဒ္ဓမာယိတာဧပဗုဒ္ဓမနုရိုက်ကျေဧဝတိသဗ္ဗမူလေလူမာနတံဘာဝေအပိမံသက်သောရကမာဟောရမူတိ။အေးသာမီးဒီလိုရထုံးလာတဲ့ဤကျင်မှာဒီတဝိတော်ရှင်လေးကိုအသက်ပေးပြီးတော့ဆောက်ရှောက်ဘူးလို့အဲ့ဒီဤခင်ရဲ့မေတ္တာစိတ်မျိုးအားလုံးပေါ်မှာဆန်းရအောင်ပြေးသားပါဘူးဒီလိုဟောတယ်အဲ့တော့ကိုယ်လိုက်နာရမှာပါတော့ဒီအဲ့ဒီလိုကိုယ်ဆန်းနိုင်ပြီလားဆန်းနိုင်ပြီဆန်းနိုင်တယ်ဒီလိုဆင်းနေအော်မေတ္တာတော့ရေးတဲ့အခါမှာလည်းဒီညမေတ္တာဒုက္ခစိတ်တွေကဘုရားဒီမှာဒုက္ခပေးနေတဲ့စိတ်တွေရှိကြပါလိမ့်မယ်နော်ဒီတရားဒုက္ခရောက်အောင်မလုပ်သေးကြပါနဲ့အတုံးနဲ့တူဒုက္ခရောက်အောင်မလုပ်ကြတာဖြစ်တယ်နာတော်ပရဏိကုတ်ဝေသတရားနဲ့တရားမလိညာကြပါဘူးနဲ့ပညာမှုကိုမပြုကြပါဘူးသံမိတ္တံဒီမှာအဲဒီလိုလောကကြီးမှာဖြစ်ဖြစ်နေတဲ့အကြောင်းများဒီဘာတွေဘုသူလိန်သွားတဲ့ဓာတ်တွေမဖြစ်ပါသေးဘူးသံမိတ္တံအားလုံးယောဂဝိရဏတွေဖြစ်နေတဲ့ယောဂဝိရဏတွေကိုဖြစ်ကြပါဘူးဟုတ်ဒီလိုသစ္စာတော့မှာပါတဲ့အချိန်ကိုသင်္ကြန်မှုဆိုသင်္ကြန်လိုက်လို့ရှိရင်ခုမှမေတ္တာကိုဖြစ်တယ်ဒီလိုဆိုရင်အဲဒီသုတ္တဆိုတဲ့ဘောဓုတ္တမျိုးရှင်းဖို့အားထုတ်တယ်။အဲဒီတိုင်းလိုက်နိုင်စလို့ဒါကြောင့်သုတ္တဆိုတာလေဒီသုတော်ကြီးကသုတော်ကြီးဘာနာမည်သူကပါလဲသာသသာသဆိုတာသုံးလို့သုံးလို့တာဆိုတာကိုစားတဲ့နေရာကိုသလုံးသက်ဆုံးနေတာသာသဝေဒီအများကြီးပေါ်ကြသူမှသုတ္တမဟုတ်ဘူးကိုယ်စားတဲ့ဆင်းရဲပဒံတွေကနေသလုတ်စာကောင်းသူကလည်းသိပါတယ်။ကိုစားတဲ့မုန်းတဲ့တွေကသင်္ခါန်ကိုကြည်ရောက်ပြေးလိုက်တာကြွေးရမယ်။သိပါတယ်။အဲဒီလိုလူမှုတန်းမှုဆိုတဲ့သာကဆိုတာလည်းသိရမယ်။ကိုယ်တာတုံးငယ်ဆိုတဲ့စိတ်ဓာတ်မျိုးလေးသိရမယ်။အများအတွက်ရဲ့ရဲ့ရိုးရိုးပြေးနိုင်တဲ့စိတ်ဓာတ်မျိုးလေးဝေးပြီးတော့သူရတန်းလာတယ်။ဒါသာသာသိတယ်လို့အဲ့ဒါလည်းသူတော်ကြည့်နေတယ်ဆိုတော့နောက်တစ်ခုပညာဆိုတာတော့ဆင်းရဲကိုယ်ကိုပညာဆင်းသွားပြီးဒုမရှိတာရုံးနေတာနှစ်ခုလည်းရှိတယ်ရုပ်တို့ဒီမှာအကျဉ်းင်းတက်ပြလာနေတယ်အသိစိတ်လေးကိုဖယ်လိုက်သဏ္ဍာရီရဲ့ရုပ်တရားကြီးတွေခန္ဓာကိုယ်ကြီးဘောဓိကြီးရဲ့ရုပ်ရှိလို့သိတဲ့အခါကျန်တဲ့ဓာတ်တွေတွေ့တယ်အဲ့ဒါကြီးရဲ့ရုပ်တရားကြီးတွေနော်အဲ့ဒီရုပ်တရားပေါ်မှာပြည်ပြီးတော့အသိစိတ်တွေရှိတာဒီလိုအကျဉ်းချင်းစဉ်းစားကြည့်တယ်။မျက်စိကယုတ်တရား၊နားကယုတ်တရား၊နှာခေါင်းကယုတ်တရား၊လက်ရာကယုတ်တရား၊ခန္ဓာကိုယ်ကယုတ်တရား။အဲ့ဒါကိုမြည်ပြီးဖြစ်နေတဲ့အသိစိတ်တွေကနံတရားလို့အကျဉ်းချင်းအချင်းစဉ်းစားကြည့်ဒီတဘာဝနှစ်ခုပဲတို့မှရှိရဲ့ဒီနှစ်ခုကလည်းဘာမှမရှိဘူးလို့ဆက်ဆံပြားဟောထားတဲ့အတိုင်းသိကြအောင်ဖို့ကိုတွေးတောရှင်နေပြီးလို့ရှိရတယ်အဲ့လိုဒီကောဆင်းရင်ကြီးတဲ့အခါမှာလုံးလိုက်နိုင်နှစ်ခုရှိတယ်ဆိုတာသိသာလားသိသာလဲအဲ့ဒီတည်းငါလို့ပြောပြရတယ်ဘုမမရှိဘူးငါလည်းပြောပြရတယ်ဘုမမရှိဘူး ဒီယုံနာနဲ့ခုကဖြစ်လာပြီးတော့ဒီအမြဲတမ်းကြောင်းလဲနေတဲ့အရာကဖြစ်ကြောင်းလဲတယ်ဆိုတာသဘောမပေါက်တဲ့ရှင်ရှင်စဉ်းစားကြည့်ခုရှိမှကလေးပေါက်တာလို့ရှိတယ်။ဒါနဲ့အဲ့ဒီကလေးပေါက်တာလို့ဘဝကလာတဲ့ကြောင်းလဲတာလို့ခုဒီလိုဖြစ်လာတာဆိုတာရှင်ရှင်စဉ်းစားကြည့်။ဒီကြောင်းဒီကြောင်းကိုသွားကြည့်လာလို့ရှိရင်ဒီရာစီးခြင်းနေတယ်ဆိုရင်အမြဲတမ်းကြောင်းလဲနေတယ်ဆိုတာမြန်အဲ့ဒါလိုပဲဒုက္ခနာမှာရှိတဲ့ရုပ်ဉာဏ်ဉာဏ်နဲ့အများအားကြောင်းနေတယ်ဆိုတဲ့သဘောတွေကိုသူစဉ်းစားလာတယ်။အဲ့တော့ဒီကြောင်းနေမှုဆိုတာဟာစိတ်ကြီးမှုလေ။အဲ့ဒီစိတ်ကြီးမှုဆိုတာငြင်းတဲ့သဘောကိုပြောတာဆိုရင်ဉာဏ်မှခံရတာမရှိဘူး။သာဝရကြောင်းနေတဲ့အရာသာဖြစ်တယ်။အိဋ္ဌာဆိုတဲ့သဘောတရားကိုသိဉာဏ်မှားနိုင်တယ်။အဲ့ဒီကြောင်းနေနေမှုကြီးကငြင်းတာဒုက္ခပေးနေတဲ့ဒုက္ခလို့ပြောတယ်။ကိုယ်ကမှမတတ်နိုင်ဘူးကိုယ်အလိုကြပါလေခုမှမရှိဘူး။ဘာမှမရှိခင်ဘူးရှိမယ်။ဘာမှမရှိခင်ဘူးကျိုးမယ်လို့ဒါနဲ့ရှာမယ်။အဲ့ဒါကြီးကိုမရှိချင်တာလေကိုယ်ခန္ဓာမှာအလိုလိုရှိ။ဖြစ်ဖြစ်လို့ဖြစ်တာမှမဟုတ်ဘူး။ဖြစ်ဖြစ်နေဖြစ်တာလေဒါအားဖြင့်အဲ့ဒါကိုဖြစ်လာတာအနတ္တပဲလေ။ဒီလိုသင်ရင်သုံးသပ်နိုင်တဲ့အစီအမံမျိုးမှာအန္တရာယ်ကတော့ပြည့်စုံနေတဲ့အစီအမံမျိုးတွေ။သူ့ကောင်းကြည့်လို့မိစ္ဆာရောက်ရှင်အဲ့ဒါကိုသင်ရင်လည်းမိစ္ဆာရောက်မရှိဘူး။ဇန္နာတွေကအဆောက်အဦပြင်းနေ။ဒီပညာကြောင့်မျိုးမပါမယ်လို့။သိပါဆိုတာသိရှိမှာမဟုတ်ဘူးသဘောပေါက်မှာမဟုတ်ဘူးလို့။အဲတော့လောကမှာရှိကောင်းကြီးကိုကိုယ်ဆန္ဒပြေဝတဲ့ဒီကတ္တာရှိရမယ်၊သီလရှိရမယ်၊သုတရှိရမယ်၊သာသရှိရမယ်၊ပညာရှိရမယ်။ဒီ၅မျိုးဟာကိုယ်တဏ္ဍာရှိရမယ်တရားကြီး။မရှိသေးရင်ရှိအောင်လို့ကြည့်ပြီးလို့ရှိဘူးပို့ပြီးတော့ရှင်းတာသို့ပွားလာရှင်းတာသဒ္ဒါနဲ့ဒီစိတ်လေးကိုထုံမပေးထားရမယ်ဒီလိုစိတ်တွေနဲ့ဒုတိယစိတ်တွေနဲ့ထုံမပေးရမယ်ဒီလားနဲ့ကျန်းစင်ရင်းလေးကိုထုံမပေးရမယ်သုတဆိုတာတွေကိုကျန်းစင်ရင်းအားဖြင့်ထုံမပေးတရားနာနေတဲ့ဆိုတာသုတနဲ့စိတ်ကိုထုံမနိုင်လို့မဟုတ်ဘူးတရားကိုရည်ရည်နာတယ်နာလို့အိနေလေးကျိုးလာတဲ့ဘာလို့လဲသူတမ်းနဲ့ပုံမှန်နေတာလေးပေါ့အဲ့ဒီစိတ်ကဆွေးနေတော့ကိုယ့်ကိုယ်သင်္ကေတလုံးလက်ဖို့ကိုဒါနဲ့ဒါလှူဒန်းထားတဲ့အပေါ်မှာအေးနဲ့အမှားရပြီဒီတော့ကဘယ်မှာမှမပြီးခဲ့ရင်အဲ့ဒီလှူဒန်းမှုအပေါ်မှာသင်္ကေတတူရပြီစိတ်ကိုပုံမှန်ပေးတယ်ပညာနဲ့သင်္ကေတလုံးလက်ပေးတာပညာနဲ့ပုံမှန်နေလို့ခေါ်တယ်အဲ့ဒီလိုပုံမှန်ထားတဲ့စိတ်ကဘယ်တော့မှအောက်ကိုဆွဲချမှာမဖြစ်ဘူးသက်သာများဥပမာလေးရယ်သောမဦးကြီးဒီဦးကြီးကိုခွဲလိုက်လို့ရှင်နေတယ်ဒီကိုခွဲနေရတာအောင်ရုပ်ပါလားသောဘတို့ရှိလို့ဆိုတာမြုပ်ဘူးသို့တူပဲသူရဲ့ခန္ဓာကိုယ်မှာဒီတတ္တာပိတာသုတ္တသနာပညာနဲ့ပုံမှန်ထားတဲ့စိတ်ကကောင်းတဲ့ဘက်ကဥတည်ပြီးအသက်တော်မှာဘယ်တော့မှအောက်ထဲမှာသုံးလုံးရုပ်သွားမရှိဘူးသုံးလုံးရုပ်သွားတာသုံးကြတဲ့ကိုခွဲရတာကိုမြုပ်တာအဲ့ဒါကိုသတိသာမှတ်သားပြီးတော့ကိုယ့်ရဲ့စိတ်ကသရသွားပြီးလေ့လာအောင်ပြန်ဒီတိလာသွားပြီးလေ့လာအောင်သိတာသာသာပြန်ရတဲ့သွားပြီးလေ့လာမယ်အဲ့ဒါကသုတ္တမှုဆိုးမှုတတိသာပြီးသိတဲ့အောင်သုသာအားထုတ်အောင်လေ့လာအောင်မှတ်သားပြီးသရတိလာသိတာသာသာပြန်ရတို့ပေါင်းသိအောင်အားထုတ်နိုင်ရပါသေးတယ်ဘုရားသာသာ